Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2016ခုနှစ် March 15ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီစီစဉ်တွေကိုလိုင်းဒိုမီတာ16925ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောက်ပါဒီကနေ့ညနေခင်းစီစဉ်ရဲတာဝန်ယူတက်ဆက်သွားမှာပ
ါမင်္ဂလာညနေခင်းမှာတော်ရရှင်များရှင်ကျမတင်ကြီးထိုက်ပါဆယ်စုနှစ်တွေအတွင်းအရသာသမရသည့်အဖြစ်ဥထင်ကျော်ကိုဒီကနေ့ပြည်တော်စုလွှတ်တော်ကတင်မြှောက်လိုက်ပါတယ်ဆီးရီးယားနိုင်ငံတွင်းကရုရှားစစ်လေယာဉ်တချို့ဒီကနေ့စလို့ပြန်လည်ထွက်ခွာနေပါပြီနျူကလ িয়ার ဆန်းသတ်မှုတွေထပ်လုပ်ဖို့မြောက်ကိုရီးယားခေါင်းဆောင်ကညွှန်ကြားလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူချေညာပေးပါမယ်ရှင
်ကောင်းပါပြီပြည်ထောင်စုလွှတ်တော်ကစီစီရွေးချယ်ထားတဲ့သူသမရဦးထင်ကျော်ကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကနေထောက်ခံမဲ့အရေးအတွက်အများဆုံးနဲ့မြန်မာနိုင်ငံရဲ့ပထမဆုံးအယက်သားသမရတူအဖြစ်ရွေးကောက်တင်မြှောက်လိုက်ပါပြီ
။ဒီကောက်ခံပြည်သူလွှတ်တော်ကိုယ်စားလှယ်များအစုဖွဲ့မှနိုင်ငံတော်သမရလောင်းဦးထင်ကျော်ကထောက်ခံမဲ့360
ပြည်ထောင်စုလွှတ်တော်နာယကအမန်ဝင်းခိုင်တမ်းပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်သမရသည့်ဖြစ်လာတဲ့ဦးထင်ကျော်အကြောင်းတင်ပြချက်နဲ့ပြည်သူတွေကတင်မြောက်လိုက်တဲ့ပထမဆုံးအယက်သားစစ်စစ်သမရတင်မြောက်နိုင်တဲ့အပေါ်လွှတ်တော်ကိုယ်စားလှယ်အသီးသီးရဲ့အမြင်တွေကိုလည်းကြားဖို့ရှိပါတယ်ဒါအပြင်အာနာယNRD ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအပအဝင်အရေးကြီးတဲ့အပြောင်းလဲတွေလုပ်နိုင်ဖို့လွတ်တော်ရင်ကြိုးပမ်းတဲ့အခါအခက်အခဲတွေရှိနေနိုင်သေးတယ်ဆိုတဲ့အမြင်ကိုလည်းကြားဖို့ရှိပါတယ်။ခုရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိုက်တန်းရောက်တဲ့တင်တွေကိုမှတ်သိနေထိုက်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
။အစိုးရအသစ်ကိုဥဆောင်မဲ့သမရအသစ်အဖြစ်ဥထင်ကျော်ကိုပြည်ထောင်စုလွှတ်တော်မှမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်တွင်ပြုလုပ်တဲ့သမိုင်းဝင်သမရရွေးကောက်ပွဲမှာတော့လွှတ်တော်ကိုယ်စားလှယ်652ဦးထဲကထောက်ခံမဲ့360နဲ့ဦးထင်ကျော်ကိုသမရအဖြစ်ရွေးကောက်တင်မြှောက်ခဲ့ကြတာဖြစ်ပါတယ်။ဆယ်စုနှစ်တွေအတွင်းပထမဆုံးအကြိမ်ဖြစ်ရတ္တသမရသည့်ဖြစ်လာသူဦးထင်ကျော်ကအခုလိုရွေးကောက်ခံရမှုဟာပြည်သူတွေရဲ့အောင်ပွဲဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
ဒီလိုရဲ့စေနာမြစ်တာနဲ့ဖြစ်တာပါ။ဒီလိုအောင်ပွဲဟုတ်အမတ်တော်အောင်ဆန်းစုရဲ့အောင်ပွဲပါ။ဟုတ
်ကဲ့ဟုတ်ကဲ့ပါ။ဟု
တ်ကဲ့ပါ။ဖြစ်တာပါ။ရှိခုတင်ပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကရွေးကောက်ပြီးအတီးပြုတ်ခန့်အပ်နိုင်ခဲ့တဲ့သမရဦးထင်ကျော်ဟာရွေးကောက်ခံလွှတ်တော်အမတ်မဟုတ်ပါဘူး။ဒါပေမဲ့ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ယုံကြည်ရသူတဦးဖြစ်ပါတယ်။ပြည်တော်စုလွှတ်တော်သမရရွေးချယ်တင်မြှောက်မှုအပြီးမှာတော့လွှတ်တော်ကနေထွက်ခွာလာတဲ့ဒေါအောင်ဆန်းစုကြည်ကိုသမရတဲ့ဦးထင်ကျော်ကကားအထိလိုက်ပါပို့ဆောင်ခဲ့ပါတယ်။သမရတဲ့ရွေးကောက်တင်မြှောက်မှုနဲ့ပတ်သက်ပြီးလည်းပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကသတင်းထောက်တွေကိုတစုံတရာပြောဆိုခဲ့တာမရှိပါဘူး။ဒီကနေ့ပြည်ထောင်စုလွှတ်တော်တွင်မဲခွဲမှုမှာတော့ဒုတိယသမ္မတ1အဖြစ်တက်မတော်သားကိုစလဲတွေတင်သွင်းတဲ့ဒုတိယဘိုးချုပ်ကြီးဟောင်းလက်ရှိရန်ကုန်မြို့တော်ဝင်ဦးမြင့်ဆွေကိုရွေးချယ်ပြီးဒုတိယသမ္မတ2အဖြစ်ချင်းတိုင်းရင်သားရွေးကောက်ခံလွှတ်တော်အမတ်ဦးဟင်နရီဘန်တီဦးကိုအတည်ပြုရွေးချယ်ခဲ့ကြပါတယ်။ဦးထင်ကျော်ကိုသမ္မတ1အဖြစ်ပြည်ထောင်စုလွှတ်တော်ကရွေးချယ်တင်မြှောက်လိုက်တဲ့အတွက်နိုင်ငံတော်နဲ့နိုင်ငံသားများကိုစားဝမ်းမြောက်ဂုဏ်ယူကြောင်းနဲ့နိုင်ငံအကြီးအကဲတာဝန်တွေလွှဲပြောင်းပေးအပ်ဖို့လည်းစီစဉ်ထားတဲ့အကြောင်းလက်ရှိသမ္မတဦးသိန်းစိန်ကတဝန်လာပေးပို့ပါတယ်။သမရတဲ့ဦးထင်ကျော်တင်မြှောက်ခံရတဲ့အတွက်ဝမ်းသာပါကြောင်းတရုတ်နိုင်ငံသား၏ဝန်ကြီးဌာနကထုတ်ပြန်ပြောဆိုသလိုဆယ်စုနှစ်တည်းအတွင်းပထမဆုံးအချိန်ရတသမရတဲ့တဦးကိုပြည်ထောင်စုလွှတ်တော်မှတင်မြှောက်လိုက်တဲ့အပေါ်မှာဂုဏ်ယူတဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့က Twitter ဆာမျက်နှာမှာရေးသားဖော်ပြခဲ့ကြပါတယ်။ဂျပန်ဝန်ကြီးချုပ်ဩစတြေးလျဝန်ကြီးချုပ်တို့ကသမရတဲ့ဦးထင်ကျော်ထံကိုဝမ်းမြောက်ကြောင်းသုံးဝန်လာရီပေးပို့ခဲ့ကြပါတယ်ရှင်။
နှစ်ပေါင်း90အတွင်းမြန်မာနိုင်ငံရဲ့၉ရောက်မြောက်နဲ့ပထမဆုံးအယက်သားသမရအဖြစ်ဦးထင်ကျော်ကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာတင်မြှောက်လိုက်ပါတယ်။သူက NLD ပါတီစတင်တည်ထောင်ချိန်တည်းကနေဒေါအောင်ဆန်းစုကြည်နဲ့အခြေချုပ်ကြနေတဲ့ကာလတွေတောက်လျှောက်အခုအချိန်အထိနှစ်ပေါင်းများစွာဒေါအောင်ဆန်းစုကြည်ကိုအနီးကပ်ကူညီအကြံပေးလာသူတွေထဲမှတယောက်ဖြစ်ပါတယ်။ဦးထင်ကျော်ဟာတစ္ဆာရှိသူစီကံလိုက်နာသူဖြစ်တဲ့အပြင်မြန်မာနိုင်ငံနဲ့နိုင်ငံတကာကပြည်သူတွေလေးစားလောက်တဲ့ပညာတဲ့ပုဂ္ဂိုလ်ဖြစ်တာကြောင့်သမရလောင်းဖြစ်ရွေးချယ်ခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်က NLD လွှတ်တော်ကိုယ်စားလှယ်တွေကိုပြောခဲ့ဘူးပါတယ်။ဦးထင်ကျော်ဟာ1962ခုနှစ်မှာစီးပွားရေးတက်ကသူတက်ရောက်ခဲ့ပြီးစီးပွားရေးမဟာဘွဲ့ရရှိခဲ့ပြီးတဲ့နောက်နိုင်ငံသားပညာတော်တွေတွေလည်းတွားရောက်လေ့လာစီးပူးခဲ့ပူးပြီး1981-82မှာလန်ဒန်တက်ကသူကနေကွန်ပျူတာသိပ္ပံဘာသာရပ်နဲ့မဟာဘွဲ့ရခဲ့သူဖြစ်ပါတယ်။ရန်ကုန်စီးပွားရေးတက်ကသူမှာနီးပြတာဝန်ရန်ကုန်တက်ကသူကွန်ပျူတာဌာနမှာ Program Analyst တာဝန်စက်မှုနှင့်ဝန်ကြီးဌာနမှာဌာနခွဲမှုနိုင်ငံခြားစီးပွားဆက်သွယ်ရေးဦးစီးဌာနမှာဒုတိယညွှန်မှုတာဝန်တွေကိုထမ်းဆောင်ခဲ့သူဖြစ်ပြီး1992ခုနှစ်မှာဒုညွှန်မှုရာထူးကနေဆန္ဒအလျောက်နှုတ်ထွက်ခဲ့ ပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံထဲကနေရုရှားစစ်လေယာဉ်တွေထဲကပထမတုံ့ပြန်လဲထွက်ခွာလာပြီလို့ရုရှားကာကွယ်ရေးဝန်ကြီးကဒီကနေ့အင်ကာနီမှာပြောဆိုပါတယ်။ဆီးရီးယားနိုင်ငံတွင်ရုရှားရဲ့9လခွဲကြာစစ်စင်ရေးဆင်နွှဲခဲ့ပြီးနောက်ရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ရဲ့တပ်အများစုကိုပြန်လဲရုပ်သိမ်းမယ်လို့ကြေညာပြီးနောက်တနေ့မှာပဲအခုဆောင်ရွက်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ရုရှားနိုင်ငံကိုပြန်မဲ့စစ်လေယာဉ်တွေဆီးရီးယားနိုင်ငံအနောက်ပိုင်းလာတက်ခီယာခရိုင်ဟာမမင်းလေတပ်အခြေစိုက်စခန်းကနေထွက်ခွာသွားပြီဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်ရုရှားတပ်ဖွဲ့တွေဟာသူတို့ရဲ့လုပ်ငန်းဆောင်တာတွေအပြည့်အဝနှီးပါဆောင်ရွက်ပြီးစီးပြီဖြစ်တာကြောင့်တပ်ဖွဲ့အများစုအခုပြန်လည်ထွက်ခွာမယ်လို့သမ္မတပူတင်ကတနင်္လာနေ့ကပြောဆိုခဲ့ပါတယ်။ရုရှားသမ္မတပူတင်ရဲ့ဆုံးဖြတ်ချက်ဟာထူးခြားတဲ့တိုးတက်မှုတစ်ခုအဖြစ်ဆီးရီးယားဆိုင်ရာကုလအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်စတူရာကဒီကနေ့မှချီးကျူးပြောဆိုပြီးဒီဆောင်ရွက်ချက်ကြောင့်ဂျနီဗာမှာကျင်းပနေတဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲအပေါ်မှာအပြူသဘောတည်ရောက်မှုရှိဖို့မျှော်လင့်တဲ့အကြောင်းလည်းပြောပါရတယ်။ရုရှားရဲ့အခုဆောင်ရွက်ချက်အပြင်မနေ့တနင်္လာနေ့ကဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲစတင်ခဲ့မှုတွေကြောင့်ဆီးရီးယားအရေးပိုပြည့်အပြူသဘောဆောင်တဲ့ရလဒ်တွေထွက်ပေါ်လာစေမယ်လို့ကုလလုံခြုံရေးကောင်စီကယူဆတဲ့အကြောင်းလည်းလုံခြုံရေးကောင်စီရဲ့အလှည့်ကျသဘာပတိကပြောဆိုခဲ့ပါရတယ်။
အန်ကာရာမြို့မှာလူပေါင်း35ယောက်သေဆုံးပြီး125ယောက်ဒဏ်ရာရခဲ့တဲ့အထေကံဘုံခွဲတိုက်ခိုက်မှုကိုလှုပ်ဆောင်ခဲ့သူဟာကာရစ်သဘုံအမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်ဖြစ်ပွဲရှိတယ်လို့တူရကီအစိုးရကတနင်္လာနေ့ရုံးကပြောဆိုလိုက်ပါတယ်။အန်ကာရာမြို့ကဆေးရုံတရုံမှာဆေးကုသမှုခံယူနေတဲ့ဒဏ်ရာရသူတွေကိုတွားရောက်ကြည့်ရှုခဲ့ပြီးတဲ့နောက်တူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူကဒါဟာအလွန်လေးလက်တဲ့ကိစ္စရဲ့ဖြစ်တယ်။ကျင်းသေးနီးပါးတွေ့ရှိထားတဲ့အချက်တွေကခွဲထည်ရေးအကြမ်းဖက်တရားမဝင်အဖွဲ့အစည်းဖြစ်တဲ့ Kurdistan Workers Party PKK ရဲ့လက်ချက်ဖြစ်တယ်ဆိုတာညွှန်ပြနေတယ်လို့သူကပြောပါတယ်။ဘယ်အကြမ်းဖက်အဖွဲ့အစည်းမဆိုပြင်းထန်တဲ့လုံခြုံမှုဆက်ဆင်ရေးပြုလုပ်တဲ့အခါဂျောင်းပိတ်မိနေတဲ့အခါမျိုးနဲ့ရင်ဆိုင်ရခြင်းမျိုးကြုံရပြီးဆိုရင်အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်လေရှိတယ်လို့လည်းသူကပြောပါတယ်။ဘုံခွဲမှုနဲ့ပတ်သက်ပြီးတော့ဆက်နွယ်ပတ်သက်တယ်လို့တန်တရားရှိထားသူ၁၁ယောက်ကိုဖမ်းဆီးထားကြောင်းဒါဗူဒါဂလူကပြောပါတယ်။တူရကီအစိုးရဥပဒေအောက်မှာအကြမ်းဖက်တိုက်ခိုက်မှုတွေပေါ်အဓိပ္ပာယ်ဖွင့်ဆိုရမှာပြောင်းလဲဖို့လိုပြီးဒီအကြမ်းဖက်သမားတွေကိုကူညီတဲ့ဒီထောက်ခံသူတွေကိုလည်းအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ရမယ်လို့တူရကီသမ္မတရီဆက်ဒေးအာရူမန်ကပြောကြားပါတယ်ခင်ဗျာ။
ယူအေကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကနေအင်ကာနစ်ညနေခင်းသတင်းတွေကိုကြေညာနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Republican နဲ့ Democratic ပါတီချင်းနှစ်ခုရဲ့ပါတီရင်းသမ္မတလောင်းပနာမရွေးကောက်ပွဲတွေကိုပြည်내၅ခုတို့မှာမဲဆန္ဒရှင်တွေဒီကနေ့အင်ကာနစ်မှာစတင်မဲပေးနေကြပြီဖြစ်ပါတယ်။Republican Party ဘက်က Donald Trump နဲ့ Democratic Party ဘက်က Hillary Clinton တို့ပါတီရင်းရှင်ပြိုင်မှုတွေမှာဆက်လက်ဦးဆောင်နိုင်ရေးကြိုးစားနေကြပါတယ်။ Republican Party ရင်းအနိုင်ရသူကပါတီညီလာခံကိုယ်စားလှယ်69ဦးရရှိမဲ့ Florida ပြည်နယ်ကတော့ဒီကနေ့အင်ကာနစ်မဲပေးပွဲမှာအရေးကြီးတဲ့ပြည်နယ်ဖြစ်ပါတယ်။တနင်္လာနေ့ကထွက်ပေါ်လာတဲ့အကျိုးစစ်တမ်းနှစ်ခုမှာတော့ Republican Party ဘက်မှာ Donald Trump ကအဓိကပြိုင်ပွဲ Florida အထက်လွှတ်တော်မှာ Marco Rubio ထက်အနည်းဆုံး18ရာခိုင်နှုန်းလောက်အသာစီးရနေတယ်လို့ဖော်ပြကြပါတယ်။ Marco Rubio အတွက်တော့ပါတီကိုစားပြုသမ္မတအလောင်းဖြစ်လာရေးအတွက်မဖြစ်မနေအနိုင်ရဖို့လိုအပ်နေတာဖြစ်ပါတယ်။နောက်ထပ်ဆောင်ချီရမယ့်ပြည်နယ်ကတော့ Ohio ပြည်နယ်ဖြစ်ပါတယ်။ Donald Trump ရဲ့ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကာဆက်တို့သူရင်ကိုရင်အခြေအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။မြောက်ကယ်ရိုလိုင်းနာ၊မစ်ဆူရီနဲ့အီလီနွိုက်စ်ပြည်နယ်တွေမှာတော့ဒုတိယနေရာကလိုက်နေတဲ့တက်ဆက်အထက်လွှတ်တော်အမတ်တက်ခရုစ်ထဲရာခိုင်နှုန်းအနည်းငယ်အသာစီးနဲ့ဒရိုနယ်ထရန့်ကဥဆောင်နေတယ်လို့အကျိုးစစ်တမ်းတွေမှာဖော်ပြကြပါတယ်
။လွန်ခဲ့တဲ့သတင်းပတ်တွင်မစ်ဆိုက်ဒိုဆန်သက်ပြစ်လွတ်ခဲ့တာလွန်ခဲ့တဲ့နှစ်ကကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားသဘောတူညီမှုရရှိထားခဲ့တဲ့နျူကလ িয়ার ရေးသဘောတူညီချက်ကိုချိုးဖောက်တာမဟုတ်ဘူးလို့အီရန်နိုင်ငံသားရေးဝန်ကြီးမမ်မော့ဂျာဗက်ဇာရစ်ကဒီကနေ့မှပြောလိုက်ပါတယ်။အခုလိုမစ်ဆိုက်တိုကြီးစမ်းသပ်မှုဟာကုတ်ကုတ်ကိုခုခံကာကွယ်ဖို့နဲ့နျူကလ িয়ার ဒုံးကြီးထိပ်ဖို့တက်ဆင်းပြီးပြစ်လွတ်ဖို့မဟုတ်ဘူးလို့ဩစတြေးလျခီးစဉ်အတွင်းမစ္စတာဇာရစ်ကထပ်မံပြောကြားခဲ့တာပါ။အီရန်ရဲ့မစ်ဆိုက်အစီအစဉ်နဲ့ပတ်သက်ပြီးကန့်ကွက်ပြောဆိုနေသူတွေအနေနဲ့လည်းကုတ်ကုတ်ကိုခုခံကာကွယ်ပိုင်ခွင့်ဆိုတဲ့အီရန်ရဲ့ယက်တီချက်ကိုလက်ခံပေးကြဖို့နိုင်ငံသားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားခေါင်းဆောင်ကင်ချုံအွန်းကနျူကလ িয়ার လက်နက်ထိပ်ဖူးတွေနဲ့ပယ်တင်းတပ်ဒုံးကျည်တွေရဲ့နျူကလ িয়ার လက်နက်ထိပ်ဖူးသေးဆောင်နိုင်စွမ်းကိုအချိန်တိုအတွင်းစမ်းသပ်ဖို့အမိန့်ပေးလိုက်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကထုတ်ဖော်ပြောဆိုပါတယ်။ပယ်တင်းတပ်ဒုံးကျည်တစ်စင်းကိုအာကာသတဲအောင်အောင်မြင်မြင်ပြစ်လွတ်မှုကိုမြောက်ကိုရီးယားခေါင်းဆောင်ကင်ချုံအွန်းကကြီးကြပ်ခဲ့ပြီးတဲ့နောက်နှ နောက်ထပ်စမ်းသပ်မှုတွေလုပ်ဖို့ညွှန်ကြားခဲ့တာဖြစ်တဲ့ဆိုပြီးကိုရီးယားဗဟိုသတင်းဌာန KCNA ကကြေညာသွားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার တိုက်ခိုက်ရေးစွမ်းရည်အပေါ်ပိုပြီးအားထားလာနိုင်အောင်လှုံ့ဆော်ဖို့ကိုလေကင်ချုံအုံးကညွှန်ကြားခဲ့တယ်လို့ KCNA သတင်းကဖော်ပြပါတယ
်။နိုင်ငံခြားရန်ငွေကြေးဒေါ်လာ80သန်းသန်းကိုအွန်လိုင်းဟက်ကာတွေကခိုးယူခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်ဘဟုပန်အကြီးအကဲအထူးအရမန်ဒီကနေ့နှုတ်ထွက်သွားပါတယ်။ဖေဖော်ဝါရီလ5ရက်နေ့ကနယူးယောက်မှာရှိတဲ့အမေရိကန်ဘဟုပန်ကနေအခုလိုခိုးယူခံခဲ့ရတာပါအဲ့ဒီ online hacker ရာဒေါ်လာ10,000 1 billion ပမာဏအထိခိုးယူဖို့ကြိုးစားခဲ့ပေမဲ့ငွေပြောင်းလဲထုတ်ယူရမှာလက်ခံရမဲ့သူတဦးနာမည်ကိုမှားယွင်းထည့်သွင်းပြီးတာကြောင့်80သန်းသာခိုးယူနိုင်ခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တင်တွေကိုမှတ်သိငေးထိုင်တဲ့ကိုအောင်အောင်တို့ကပြောပြပေးသွားတော့ပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်။အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်ရှင်။မြန်မာနိုင်ငံရဲ့တမိုင်းမှာနှစ်ပေါင်း50ကျော်အတွင်းပထမဆုံးအယက်သားသမ္မတတယောက်အဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ရဲ့အနီးကပ်ယုံကြည်အားထားရသူဦးထင်ကျော်ကိုထောက်ခံမဲ့အများဆုံးနဲ့ပြည်ထောင်စုလွှတ်တော်ကနေရွေးကောက်တင်မြောက်လိုက်ပါပြီ။တမတော်ရာကိုစလဲရီတင်သွင်းတဲ့သူသမရဦးမြင့်ဆွေကဒုတိယမဲအများဆုံးနဲ့အမျိုးသားလွှတ်တော်ရဲ့သူသမရဦးဟန်နရီဗန်တီယူကိုတတိယမဲအများဆုံးနဲ့သူသမရများအဖြစ်ရွေးကောက်တင်မြောက်လိုက်တာပါ။နေပြည်တော်ကိုရောက်နေတဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းကအပြည့်အစုံတင်ပြထားပါတယ်ရှင်
။ကောင်းပါပြီ။ပြည်ထောင်စုလွှတ်တော်ကစီစဉ်ရွေးချယ်ထားတဲ့ဒုသမရဦးထင်ကျော်ကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကနေထောက်ခံမဲ့အရေးအတွက်အများဆုံးနဲ့မြန်မာနိုင်ငံရဲ့ပထမဆုံးအယက်သားသမရတူအဖြစ်ရွေးကောက်တင်မြှောက်လိုက်တဲ့အကြောင်းပြည်ထောင်စုလွှတ်တော်နာယကမန်ဝင်းခိုင်တန်းကအခုလိုကြေညာလိုက်ပါတယ်
။ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်များအစုဖွဲ့မှနိုင်ငံတော်သမရလောင်းဦးထင်ကျော်ကထောက်ခံမဲ့360မဲဖြင့်အများဆုံးတမရသာလွှတ်တော်ကိုယ်စားလှယ်များအစုဖွဲ့မှနိုင်ငံတော်သမရလောင်းဦးမြင့်ဆွေကထောက်ခံမဲ213မဲဖြင့်ဒုတိယအများဆုံးရွေးကောက်ခံအမျိုးသားလွှတ်တော်ကိုယ်စားလှယ်များအစုဖွဲ့မှနိုင်ငံတော်သမရလောင်းဦးဟန်နရီဗန်ချူကထောက်ခံစံတမဲ96မဲဖြင့်တတိယအများဆုံးရရှိပါတယ်ဒါကြောင့်ထောက်ခံစံတမဲအများဆုံးရရှိတဲ့ဦးထင်ကျော်ကိုနိုင်ငံတော်သမအဖြစ်ရွေးချယ်တင်မြှောက်ကြောင်းကြေညာပါတယ
်ဒီနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်ကိုလွှတ်တော်နှစ်ရပေါင်းကကိုယ်စားလှယ်စုစုပေါင်း652ဦးတက်ရောက်ပြီးလျှို့ဝှက်မဲဆန္ဒပေးခဲ့ကြတာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်နာယကကနိုင်ငံတော်သမရအဖြစ်ရွေးကောက်တင်မြှောက်ကြောင်းကြေညာပြီးအစည်းအဝေးပြီးဆုံးချိန်မှာပြည်ထောင်စုလွှတ်တော်ကနေပြန်လည်ထွက်ခွာတော့မယ်ဦးထင်ကျော်ကအခုလိုအရွေးချယ်ခံရတာဟာပြည်သူတွေရဲ့အောင်ပွဲပါပဲလို့အခုလိုပြောဆိုလိုက်ပါတယ်
ဒီလိုရဲ့စေနာမြေတားနဲ့ဖြစ်တာပါ။ဒီနေ့အောင်ပွဲဟောအမတ်ဘောင်ဆန်းစုကြီးအောင်ပွဲ
ပါ။ဤသို့လွတ်တော်မှာမတ်လ13ရက်နေ့ကကျင်းပခဲ့တဲ့အစည်းအဝေးကနေဥထင်ကျော်ကိုဒုတိယသမ္မတအဖြစ်ရွေးချယ်ခဲ့ပြီးပြည်ထောင်စုလွှတ်တော်သမ္မတရွေးချယ်စီစီအဖွဲ့ကနေသမ္မတလောင်းအဖြစ်မတ်လ14ရက်နေ့ကမဲခွဲအတီးပြုပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့တမိုင်းမှာအနှစ်50ကျော်အတွင်းပထမဆုံးအယက်သားသမ္မတအဖြစ်မှတ်တမ်းတင်ရမယ်အသက်80အရွယ်ဦးထင်ကျော်ဟာဒေါအောင်ဆန်းစုကြည်ကကွယ်လွန်သူမိခင်ကြီးဒေါခင်ကြီးကိုဂုဏ်ပြုတည်ထောင်ထားတဲ့ပြည်သူ့အကျိုးပြုပရဟိတလုပ်ငန်းတွေကိုပံ့ပိုးပေးနေတဲ့ဒေါခင်ကြီးဖောင်ဒေးရှင်းရဲ့အလုပ်မှုဆောင်အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ကဦးထင်ကျော်ကိုရွေးချယ်ခဲ့ရမှာတစ္ဆာရှိမှုစီကံလိုက်နာမှုမြန်မာနိုင်ငံနဲ့နိုင်ငံတကာပြည်သူများရဲ့လေးစားကြည်ညိုတဲ့ပညာတတ်ပုဂ္ဂိုလ်ဖြစ်တဲ့ဆိုတဲ့မူသုံးချက်နဲ့ရွေးချယ်ခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်ချင်းတိုင်းရင်းသားဦးဟန်နရီဗန်ဒီယူကိုလည်းတိုင်းရင်းသားတွေဒန်းတူညီမျှရေးအတွက်ရွေးချယ်ခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုထားပါတယ်ရှင်
တော်ခင်ဆိုဝင်းတင်ပြတော်ရပါရှင်ခုတော့သမရတိအဖြစ်ရွေးချယ်ခံထားရတဲ့ဦးထင်ကျော်အကြောင်းတင်ပြချင်ပါတယ်အာဏာရှင်အစိုးရစစ်အစိုးရအုပ်ချုပ်မှုတွေအဆက်ဆက်ကိုဖျက်ဆီးခဲ့ရတဲ့မြန်မာနိုင်ငံမှာပထမဆုံးပြည်သူရွေးချယ်တဲ့ NLD ပါတီကနေသမရသည်ဦးထင်ကျော်ဖြစ်လာခဲ့ပါပြီ။ဒေါအောင်ဆန်းစုကြည်နဲ့ပုဂ္ဂိုလ်ရေးအရာအရင်နေပြီးနှစ်ပေါင်းများစွာအနီးကအကြံပေးကူညီလာခဲ့သူတယောက်ဖြစ်တဲ့ဦးထင်ကျော်ရဲ့အကြောင်းကိုမဆူမြမွန်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင်။
မြန်မာနိုင်ငံရဲ့ကိုရောက်မြောက်သမရသည်ဖြစ်လာတဲ့ဦးထင်ကျော်ဟာလွှတ်တော်အမတ်တယောက်မဟုတ်ပေမဲ့မြန်မာနိုင်ငံရဲ့လောကနဲ့စိမ့်သူတော့မဟုတ်ပါဘူး။သူဟာ NLD ပါတီစတင်တည်ထောင်ချိန်တည်းကနေဒေါအောင်ဆန်းစုကြည်နဲ့အကြေချုပ်ကြနေတဲ့ကာလတွေတောက်လျှောက်အခုအချိန်အထိနှစ်ပေါင်းများစွာဒေါအောင်ဆန်းစုကြည်ကိုအနီးကပ်အကူအညီအကြံပေးလာသူတွေထဲမှတယောက်ဖြစ်ပါတယ် ဥထင်ကျော်ဟာတစ္ဆာရှိသူစီကံလိုက်နာသူဖြစ်တဲ့အပြင်မြန်မာနိုင်ငံနဲ့နိုင်ငံတကာကပြည်သူတွေလေးစားလောက်တဲ့ပညာတတ်ပုဂ္ဂိုလ်ဖြစ်တာကြောင့်သမ္မတလောင်းအဖြစ်ရွေးချယ်ခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်က NLD လွှတ်တော်ကိုယ်စားလှယ်တွေကိုပြောခဲ့တာပါဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံတကာတန်တမာရေးကိစ္စတွေမှာအဓိကကူညီနေသူတဦးလည်းဖြစ်ပါတယ်နိုင်ငံတကာကနိုင်ငံရေးလူမှုရေးစီးပွားရေးနယ်ပယ်ဆောင်ကအထူးဧည့်သည်တွေဒေါအောင်ဆန်းစုကြည်ကိုလာရောက်တွေ့ဆုံတဲ့အခါတော်တော်များများမှလည်းဦးထင်ကျော်ဟာဒေါအောင်ဆန်းစုကြည်နားမှရှိသူတစ်ယောက်ဖြစ်ပါတယ်2009ခုနှစ်စက်တင်ဘာလတုန်းကတော့ဒေါအောင်ဆန်းစုကြည်မန္တလေးကိုစီယုံရေးခရီးသွားဖို့ကြိုးစားစဉ်အာဏာပိုင်တွေကပိတ်ဆို့တားဆီးဖမ်းဆီးခဲ့ချိန်မှာဦးထင်ကျော်အဖမ်းခံခဲ့ရပြီးတော့လေးလကြာလောက်အင်းစိန်တီးသန့်ထောင်မှာဖမ်းဆီးချုပ်နှောင်ခံခဲ့ရပါတယ်။ဦးထင်ကျော်ဟာ NLD ပါတီရဲ့နိုင်ငံရေးကိစ္စတွေမှာထဲထဲဝင်ဝင်ဆောင်ရွက်သူတယောက်မဟုတ်ပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့ရုံးအဖွဲ့မှာသူရောသူ့ရဲ့ဇနီးဖြစ်သူဒေါ်စုစုလွင်မှာကူညီလုပ်ကင်ပေးနေသူဖြစ်ပါတယ်။ဒေါ်စုစုလွင်ကတော့လက်ရှိ NLD ရဲ့သုံးခွားမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်တယ်လို့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်။ NLD ပါတီကိုတည်ထောင်ခဲ့သူတွေထဲမှပါတဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်ဟောင်းဦးလွင်ရဲ့သမီးလည်းဖြစ်ပါတယ်။အသက်80ရှိပြီဖြစ်တဲ့ဦးထင်ကျော်ရဲ့ဖခင်စာရေးဆရာကဗျာဆရာကြီးမင်းသူဝင်ဟာဆိုရင်လည်းမြန်မာနိုင်ငံမှာလူသိများတဲ့အထင်ကရပုဂ္ဂိုလ်တယောက်ဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ကွယ်လွန်သူမိခင်အမည်နဲ့ဒေါခင်ကြီးဖောင်ဒေးရှင်းပရဟိတအဖွဲ့ကိုစတင်တည်ထောင်ခဲ့တဲ့ကဦးထင်ကျော်ဟာအလုံအမှုဆောင်အဖွဲ့ဝင်တယောက်အနေနဲ့အကူအညီလုပ်ကင်ပေးနေသူဖြစ်ပါတယ်။ဦးထင်ကျော်ဟာ1962ခုနှစ်မှာစီးပွားရေးတက္ကသိုလ်တက်ရောက်ခဲ့ပြီးတော့စီးပွားရေးမဟာဘွဲ့ရရှိခဲ့ပါတယ်။အဲဒီနောက်နိုင်ငံခြားပညာတော်သင်တွေကိုလည်းတွားရောက်လေ့လာစီးပူးခဲ့ပြီး1981ကနေ82ခုနှစ်မှာတော့ UK ကလန်ဒန်တက္ကသိုလ်မှာကွန်ပျူတာသိပ္ပံဘာသာရပ်နဲ့မဟာဘွဲ့ရရှိခဲ့သူဖြစ်ပါတယ်။ရန်ကုန်စီးပွားရေးတက္ကသိုလ်မှနီးပြတာဝန်ရန်ကုန်တက္ကသိုလ်ကွန်ပျူတာဌာနမှပရိုဂရမ်မာအနလစ်တာဝန်စက်မှုနှင့်ဝန်ကြီးဌာနမှဌာနခွဲမှုနိုင်ငံခြားစီးပွားဆက်သွယ်ရေးဦးစီးဌာနမှဒုတိယညွှန်မှုတာဝန်တွေကိုထမ်းဆောင်ခဲ့ပူးသူဖြစ်ပြီးတော့1992ခုနှစ်မှာတော့ဒုညွှန်မှုရာထူးကနေဆန္ဒအလျောက်နှုတ်ထွက်ခဲ့ပါတယ်။ဖွဲ့စည်းပုံအရသမ္မတဖြစ်ခွင့်မရှိတဲ့ဒေါအောင်ဆန်းစုကြည်ကသမ္မတအထက်မှသူရှိမယ်လို့လူသိရှင်ကြားပြောထားချိန်မှာသူအတွက်အယုံကြည်ရဆုံးပညာအရေးအချင်းတန်တမာဆက်ဆံရေးတွေမှာအသင့်တော်ဆုံးဖြစ်မဲ့ဥထင်ကျော်ကိုရွေးချယ်ခဲ့ပုံရတယ်လို့မြန်မာနိုင်ငံရဲ့အကဲခတ်တွေကသုံးသပ်နေကြပါတယ်ရှင်
။မဆူမြန်မာမှာရှင်ခုတော့အရက်သားစစ်စစ်တမရတင်မြောက်လိုက်နိုင်တဲ့အပေါ်လွှတ်တော်အမတ်တွေရဲ့အမြင်ကိုတင်ပြချင်ပါတယ်။နှစ်ပေါင်း50ကျော်ကာလအတွင်းပထမဆုံးပြည်သူကရွေးချယ်လိုက်တဲ့တမရကိုဒီကနေ့ရွေးချယ်တင်မြောက်လိုက်နိုင်ပြီဖြစ်ပါတယ်။ခုလိုရွေးချယ်လိုက်ရမှာဥထင်ကျော်ကမဲအများဆုံးရတာကြောင့်နိုင်ငံတော်တမရအနေနဲ့တာဝန်ယူသွားရမှာပါ။NLD ကနေတင်တဲ့သူတို့ကနေမကြခင်မှာနိုင်ငံကောင်းဆောင်နေတဲ့အုပ်ချုပ်ရတော့မဲ့အပေါ်မှာပြည်သူတွေကလည်းကြိုးဆိုနေကြပါတယ်။ပြည်သူတွေတင်မြောက်လိုက်တဲ့ပထမဆုံးအရက်သားစစ်စစ်တမရတင်မြောက်နိုင်တဲ့အပေါ်ရွေးချယ်ခံလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ရောတမရော်ဒါကိုယ်စားလှယ်အသီးသီးတို့ရဲ့အမြင်တွေကိုနှိပ်ပြီးတော့ရောက်နေတဲ့ VOA မြန်မာပိုင်းကမမေခါကပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံရဲ့လူထုထောက်ခံမှုအများဆုံးရထားတဲ့ NLD ပါတီကရွေးချယ်လိုက်တဲ့အရက်သားစစ်စစ်တမရကိုဒီကနေ့ရွေးချယ်တင်မြောက်နိုင်ခဲ့ပြီဖြစ်ပါတယ်။ဒီကနေ့ပြည်တော်စုလွှတ်တော်မှာသမရရွေးချယ်တင်မြောက်နိုင်ဖို့မဲခွဲဆုံးဖြတ်ခဲ့ရမှာမဲရည်အတွက်ရဥထင်ကျော်က360မဲ၊ဦးမြင့်စွေက213မဲ၊ဦးဟင်နရီဘန်ဒူးယူကတော့89မဲရရှိခဲ့ပါတယ်။ဒီမှာဥထင်ကျော်ကမဲအများဆုံးရရှိခဲ့တာကြောင့်နိုင်ငံတော်သမရအနေနဲ့ရွေးချယ်တင်မြောက်ခြင်းခံခဲ့ရတာဖြစ်ပါတယ်။ပြည်တော်စုလွှတ်တော်မှာမဲပေးနိုင်တဲ့လွှတ်တော်ကိုယ်စားလှယ်ဦးရည်ဟာ658ယောက်ရှိတဲ့အနက်ဒီကနေ့မှာလွှတ်တော်ကိုယ်စားလှယ်652ယောက်တက်ရောက်ပြီးမဲပေးခဲ့တာဖြစ်ပါတယ်။တမတော်ဘက်က NLD ပါတီဘက်ကတင်မြောက်လိုက်တဲ့သမရလောင်း2ဦးအနက်2ဦးကိုပြန်လည်စီစစ်ဖို့တင်ပြခဲ့တယ်လို့ကြံတဦးဖြစ်တဲ့ဒီကနေ့သမရရွေးချယ်တင်မြောက်ခြင်းခံခဲ့ရတဲ့ဥထင်ကျော်ကတော့ထောက်ခံခြင်းကန့်ကွက်ခြင်းမရှိခဲ့တဲ့အတွက်တမတော်ရဲ့သဘောထားကိုမေးမြန်းခဲ့ရမှာတမတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုချုပ်မောင်မောင်ကအခုလိုပြောပါတယ်
။ရှိပါဦးတော်တော်။သူတို့အစွမ်းဖွဲ့လာခါသာရမှာကျောင်းတွေလောက်မှာမဟုတ်တော့
လွတ်တော်နေရဲ့စလုံးမှာလူနည်းစုဖြစ်နေတဲ့ပြည်ခိုင်ပြိုးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဥလှောက်ထင်းဝင်းကတော့လက်ရှိရွေးချယ်မှုအပေါ်မှာသူ့အမြင်ကိုခုလိုပြောပြပါတယ်
။အလုံးပေါင်းပြီးတော့လုပ်ပြပါလိမ့်မယ်။အလုံးပေါင်းပြီးတော့လုပ်ကြပါလိမ့်မယ်။ကောင်းပါပါ။နော်။ပူပေါင်းလုပ်ကြပါလိမ့်မယ်။ကောင်းအောင်လုပ်တာပဲဆိုတာတိုင်းပြည်တွေပူပေါင်းလုပ်ကြပါလိမ့်မယ်။အလုံးဒါပြည်သူ့ကိုယ်စားလှယ်တွေကနေပြီးတော့ဟိုသူတို့အကောင်းဆုံးလို့ယူဆတဲ့ပုဂ္ဂိုလ်ကိုရွေးတာဖြစ်တဲ့အတွက်ပြောစရာမရှိပါဘူး။ဒါဒီမိုကရေစီပဲ။
တိုင်းရင်းသားတွေဘက်ကတော့အခုတင်မြောက်လိုက်တဲ့သမရကတိုင်းရင်းသားအရေးကိုပုံမှုလှုပ်ဆောင်နိုင်မယ်လို့မျှော်လင့်နေကြပါတယ်။တိုင်းရင်းသားအရေးတွေမှာမျှတစွာလှုပ်ဆောင်နိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်။ရခိုင်မျိုးသားပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကလက်ရှိသမရပေါ်တိုင်းရင်းသားတွေအမြင်ကို ခုလို့ပြောပြပါတယ
်လက်ရှိဖြစ်ပေါ်လာမဲ့ဒီအစိုးရပေါ်မှာရောအတမနာပေါ်မှာရောအကောင်းမြင်ထားရှိပါတယ်ဘာလို့ဆိုတော့ဒီမြန်မာနိုင်ငံရဲ့ပြည်သူတွေကယူချေတဲ့အတမနာဒီမြန်မာနိုင်ငံမှာလိုအပ်တဲ့တိုင်းရင်းသားအရေးကိုလည်းဖြည့်ရှင်းပေးမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဟုတ်ကဲ့ရှင
် NLD ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်စင်မအောင်ကတော့ပါတီကနေရွေးချယ်လိုက်တဲ့သူကနိုင်ငံတော်သမ္မတအနေနဲ့ရွေးချယ်ခံခဲ့ရတဲ့အပေါ်သူ့အမည်ကိုခုလိုပြောပြပါဗျ
။ဒီလိုနေ့တနေ့မှာကျွန်တော်တို့ကိုရိုင်းကိုကြမဲပေးခွင့်ရတဲ့အတွက်လည်းအရန်ကိုဂုဏ်ယူတယ်။နောက်ပြီးတော့ကိုယ့်ကိုမဲပေးခဲ့တဲ့မဲဆန္ဒရှင်တွေပုံမှာလည်းအတိုင်းအတာတကူဒီနေ့မှာကျွန်တော်တောင်းအကျေနိုင်ခဲ့တယ်လို့ထင်ပါတယ်။ဒီမိုကရေစီရဲ့သဘောတဘာဝအရာဆိုလို့ရှိရင်တော့အပြန်လန်ထိန်းချောင်းထိန်းညှိပြီးတော့ရောသွားနိုင်မယ်လို့ထင်ပါတယ
်။လက်ရှိမှာ NLD ပါတီကရွေးချယ်လိုက်သူကသမရနဲ့ဒုသမရနေရာတွေအတိအသီးရခဲ့တယ်လို့တမရော်သားကိုစလဲတွေဘက်ကရွေးချယ်လိုက်သူတဦးကလည်းဒုသမရအနေနဲ့အရွေးခံခဲ့ရတာပါ NLD ပါတီကရွေးချယ်တင်မြောက်သူတွေနဲ့တမရော်ဘက်ကရွေးချယ်တင်မြောက်လိုက်သူတို့ပူးပေါင်းပြီးအစိုးရအသစ်မှာဟန်ကျန်းညီညီလှုပ်ဆောင်နိုင်မလားဆိုတဲ့အပေါ်စိန်ခေါ်မှုတွေရှိနေပါတယ်ဒီပေါ်ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမန်တုံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နန်းမိုးကလည်းခုလိုတုံ့တက်ခဲ့ပါတယ်
အဲ့ဒီဟာတော့နည်းနည်းတော့စိုးရိမ်ွယ်ရာရှိတယ်ဒါကသူတို့တမရတက်လာမဲ့လူတွေရဲ့အကြီးမားဆုံး challenge ပဲလို့ထင်တယ်ဟောနော
်မြန်မာနိုင်ငံအတွက်ပထမဆုံးအယက်သားစစ်စစ်တမရကိုဒီကနေ့ရွေးချယ်လိုက်နိုင်တာဖြစ်တဲ့အတွက်မကြခင်မှာဥထင်ကျော်အနေနဲ့အစိုးရအသစ်ကိုဦးဆောင်သွားမှာပါဒေါင်ဆန်းစုကြည်ကသမရထက်မှာနေမယ်လို့ပြောဆိုထားတာကြောင့်အယက်သားသမရတဲ့အနေနဲ့မြန်မာနိုင်ငံရဲ့အကျိုးစီးပွားပြည်သူတွေရဲ့လိုလားချက်တွေကိုစောင့်ကြည့်ပေးနိုင်မလားဆိုတာကိုပြည်သူတွေကစိတ်ဝင်စားစောင့်ကြည့်နေကြပါတယ်ရှင်
။ဟုတ်ပါရှင်များရှင်။တပ်မတော်ကရွေးချယ်တဲ့ဒုသမရတဦးအပါအဝင်အစိုးရတစ်ခုဥဆောင်မဲ့သူတွေကိုလွှတ်တော်ကတင်ပြလိုက်ပါပြီ။စစ်တပ်ကကြောထောင်းနောက်ခံပေးထားသူတွေပါလာမယ်။အယက်သားစစ်စစ်မဖြစ်တဲ့ဖြစ်အစိုးရတစ်ရဲ့ဒီမိုကရေစီဖော်ဆောင်ရေးလမ်းကြောင်းဟာဖျောက်ဖြူနိုင်ပါမလား။ပြောင်းလဲချိန်တက်ပြီဆိုတဲ့ဆောင်ပုံနဲ့ရွေးကောက်ပွဲမှာအနိုင်ရလာတဲ့ NLD ပါတီအနေနဲ့ရောဂတိအတိုင်းအကောင့်ထဲဖော်နိုင်ပါမလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-5995 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လီလာဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးပါပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေဒီနေ့လည်းအီးမေးလ်တွေဖြစ်ဖြစ်အသံဖိုင်တွေဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bernice@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေးလိုက်စစ်စစ်ကကြိုဆိုပါရစေ
။ဒီကနေ့ည9နာရီဒါရိုက်လေးလိုက်ဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်နိုင်ငံတော်သမရသစ်ကိုပြည်ထောင်စုလွတ်တော်ရင်ဒီကနေ့မဲခွဲရွေးချယ်ကြတဲ့နေရာမှာရရှိတဲ့မဲအခြေအနေအရဆိုရင်အာဏာရ NLD ပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်အရေးကြီးတဲ့အပြောင်းလဲတွေလုပ်နိုင်ဖို့လွတ်တော်ရင်ကြိုးပမ်းတဲ့အခါအခက်အခဲတွေရှိနေနိုင်သေးတယ်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကပြောပါရယ်။ဘာကြောင့်ပါလဲ။နေပြည်တော်ရောက်နေတဲ့ VOA မြန်မာပိုင်းရဲ့ဌာနမှဦးတန်းလွင်ထွန်းကိုကိုသားညွန်ဦးကဆက်သွယ်မေးမြန်းထားပါရယ်ရှင်။
ဟုတ်ကဲ့ဦးတန်းလွင်ထွန်းခင်ဗျာဦးတန်းလွင်ထွန်းကအခုနေပြည်တော်မှာလည်းရောက်နေပြီဆိုတော့ဒီကနေ့သမရမဲပေသမရကိုမဲပေရွေးချယ်ကြတဲ့ကိစ္စပေါ့ဒီကိစ္စမှာမဲရလတ်တီနဲ့ပတ်သက်လို့ထူးခြားခြားဘာတွေများသတိထားမိလဲခင်ဗျာ
ဟိုအဓိကတော့လူတိုင်းလူတိုင်းနေတဲ့ကတော့အခုနှစ်ပေါင်း50အတွင်းမှာဒါအရသာစစ်စစ်သမရကိုရေးလိုက်နိုင်တယ်ဆိုတော့ဝန်ထားကြတာပေါ့နော်ဒါပေမဲ့ကျွန်တော်အနေနဲ့သိချပြန်ကြည့်တဲ့အခါကျတော့ဒီလိုမဲပေတဲ့နေရာမှာဒါကမဲပေးတယ်ဆိုတဲ့အခြေအနေလေးတွေကသိချချင်းစုကြည့်လိုက်လို့ရှိရင်ဟိုဆိုရင်ကြလာလာလေးတွေ့ရတယ်ခင်ဗျာ
ဘလို့အခြေအနေမျိုးလဲခင်ဗျာ
အခုစစ်စစ်ပေါင်းဒီနေ့ဆိုရင်လည်းဟိုလွတ်တော်ထဲမှာမဲပေးနိုင်တဲ့လူဥယေက652ဦးပေါ့နော်အဲ့ဒီအထဲမှာတက်မတော်သားတွေက166ဦးပဲရှိပါတယ်အဲ့တော့ဒီအခုလက်ရှိမနေ့ကအတည်ပြုထားတဲ့ဒုတိယသမ္မတ3ဦးကိုမဲပေးကြတဲ့အခါမှာဥထင်ကျော်ကဆိုလို့ရှိရင်360နောက်ပြီးတော့ချင်းမျိုးသားဖြစ်တဲ့ဦးထံကြီးက89အဲ့တော့သူတို့ဥစုပေါင်းလိုက်ရင်စုစုပေါင်းက439ဦးပဲရပါတယ်အဲ့တော့ဒီ439ဦးဆိုတာကဒေသပြန်တွက်ကြည့်လိုက်တဲ့အခါကျတော့ဒါဟိုမဲပေးနိုင်သူစုစုပေါင်းရဲ့85ရာခိုင်နှုန်းတော့မကြည့်ဘူးခင်ဗျဒီပုံစံတိုင်းပြန်တွက်မယ်ဆိုလို့ရှိရင်ဟိုတစ်ခက်ကစစ်တပ်ကတင်လိုက်တဲ့ဟိုဒုတိယသမ္မတဦးပေါ့နော်ဟိုထောက်ခံပေးတယ်ဆိုတာကစစ်တပ်အပြင်166ဦးအပြင်ပေါ့နော်တခြား49ဦးကပါဝိုင်းပြီးတော့ထောက်ခံပေးတယ်ဆိုတော့ကျွန်တော်တွေ့နေရတယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လွတ်တော်ရဲမှာဝင်ပြီးတော့အစိုးရအဖွဲ့တွေတာဝန်ယူပြီးတော့သူတို့တောင်းရင်ရတဲ့အဓိကအကြောင်းရင်းတစ်ချက်ကတော့ဗာလဲဆိုတော့အက ခြေခံဥပဒေထဲမှာပါဝင်နေတဲ့အရေးကြီးတဲ့အချက်တွေကိုပြုပြင်နိုင်ရည်ပဲဒီလိုအခြေခံဥပဒေထဲမှာပါဝင်နေတဲ့အရေးကြီးတဲ့အချက်တွေကိုပြုပြင်နိုင်ဖို့ဆိုလို့ရှိရင်တချို့အရေးကြီးတဲ့အချက်တွေဟာဒီလွှတ်တော်ထဲမှာ85ရဲ့အလုံးတဲ့ကျော်တဲ့နည်းကိုရမှပြုပြင်နိုင်တဲ့အနေအထားမျိုးဆိုတော့အဲနောက်ပိုင်းမှာတော့လွှတ်တော်ထဲမှာတကယ်လို့ဒီလို85ရဲ့အလုံးလုံးရဖို့85ရဲ့အလုံးလုံးကျော်ရဖို့ဆိုတာကအတော်လေးကိုစီအောင်လုပ်ပန်းရမယ့်အနေအထားမျိုးဆိုတာကိုကျွန်တော်
ဟိုမြင်ရပါတယ်ခင်ဗျခုနဦးတန်းလွှင့်ထွန်းပြောသွားတဲ့ထဲမှာ68မဲစတီဦးမြင့်ဆွေကပူရရဆိုတဲ့သဘောကတခြားပါတီငယ်ရဲ့မဲကိုပါရတဲ့သဘောလား
အဲအကျဉ်းချင်းပြောရမယ်ဆိုရင်တော့ဟိုကျန်းကျန်ခွေရေးပါတီရဲ့အမှတ်က52ဦးလောက်ပဲရှိမယ်လို့ကျွန်တော်ထင်တယ်လေအဲတော့အနည်းဆုံးတော့ဟိုတခြားတိုင်းနာအဖွဲ့ကြီးတွေတတိပုဂ္ဂိုလ်ရေးဘက်က9မဲလောက်တော့ပူရပါတယ်ဆိုတဲ့ပုံစံမျိုးဖြစ်နိုင်ပါတယ်ဒါအပြင်ဟိုဒီနေ့ဟိုမဲလာမပေးဘဲနဲ့ဟိုပြက်ွက်ထားတဲ့သူတွေ3ပုဂ္ဂလတွေကကြည့်မယ်ဆိုလို့ရှိရင်လားတစ်ချက်ကတော့တခိုင်ကွန်ဂျူရီဘက်ကပဲသူများနေတာတွေ့ရလေ
နောက်တစ်ချက်ကတော့လူတွေပြောနေတဲ့ကိစ္စဒုတိယသမ္မတရဲ့လုတ်ပိုင်ခွင့်ကိစ္စပေါ့အခုဒုတိယသမ္မတ2ယောက်ဖြစ်တော့လုတ်ပိုင်ခွင့်နဲ့ပတ်သက်လို့ကိုယ်ပြပြဘာတွေများရှိပါလဲ
အခုလုံးလုံးစေကြီးညာချက်အရာဆိုတော့ဆိုရင်တော့ဒီနေ့နောက်ဆုံးအချိန်ထိကြီးညာချက်အရာဆိုလို့ရှိရင်ဟိုဒုတိယဒုသမ္မတ1ဒုသမ္မတ2ဆိုပြီးခေါ်ပဲကြတာဟိုဒီကြီးညာတော့မကြပါဘူးဒုတိယသမ္မတတွေအဖြစ်ရွေးချယ်သွားတယ်လို့ပဲပြောပါတယ်ဒါပေမဲ့လည်းမဲရည်အတွက်များတဲ့သူကဒုတိယသမ္မတဖြစ်ပြီးတော့မဲရည်အတွက်နည်းတဲ့သူကဒုတိယသမ္မတဖြစ်တယ်ဆိုတော့ထုံနှံဆင်တာပေါ့နော်သူရဲ့လုပ်ပိုင်ခွင့်တာဝန်နဲ့ပတ်သက်လို့ရှိရင်လည်းအထူးသဖြင့်နိုင်ငံတော်ရဲ့ပို့ပြီးအရေးကြီးတဲ့စီးပွားရေးစီမံကိန်းတွေစီမံကိန်းလုပ်ငန်းဆိုင်ရာကိစ္စမျိုးတွေဒီလိုကိစ္စမျိုးတွေမှာဟိုဒုတိယသမ္မတကပို့ပြီးခိုင်ရတာများပါတယ်ဟိုချန်နယ်ပညာရေးကျန်းမာရေးဆိုတဲ့တခြားအရေးကြီးကိစ္စတွေကိုလည်းဒုတိယသမ္မတကခိုင်ရတာရှိပါတယ်အဲဒါပေမဲ့ကျွန်တော်ဟိုကိုယ်ကပြပြမသိနိုင်သေးတဲ့အချက်ကဒါအစိုးရအဖွဲ့တည်းမှာဟိုပြန်ပြီးတော့သူနည်းသူဟန်နဲ့ပေါ့နော်ပြန်ပြီးတော့ဟိုစဉ်းစားဆုံးဖြတ်ပြီးတော့ခွဲဝေပြည်တဲ့သဘောလေးဖြစ်လာနိုင်တဲ့ပုံစံရှိပါတယ်။အဲတိကျတာတစ်ခုကတော့တကယ်လို့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်နေတဲ့သူကဥပမာအဖြစ်နိုင်ငံတခြားစည်းကမ်းတွေဖြစ်စေတစုံတရာကြောင့်တာဝန်ထမ်းဆောင်နိုင်ရင်လည်းဖြစ်စေဒုတိယသမ္မတတိကနေပြီးတော့ယာယီတာဝန်ယူပေးရမယ်ဆိုတာကတော့ဒါအင်္ဂါကထုံးစံဟိုတာမြင်မှအထုံးစံလည်းဖြစ်မယ်လို့ကျွန်တော်ယူဆပါတယ
်။တမရဝမဲ့ပေးရွေးချယ်တဲ့အခြေအနေတွေကိုနှက်ပတ်သက်ပြီးတော့နေပြည်တော်ရောက်မြ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထုံးကိုကိုတန်းကျွန်းဦးကဆက်သွယ်မေးမြန်းထားတာပါရှင်။ဒီကနေ့ညနေခင်းအစည်းအဝေးတွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှင်းနေတဲ့အချိန်တွင်းတရင်အချင်းချုပ်ကိုမတင်ငေးထိုက်ကပြောပြပေးပါဦး။
အစိုးရအသစ်ကိုဦးဆောင်မဲ့သမရသစ်အဖြစ်ဦးထင်ကျော်ကိုပြည်ထောင်စုလွှတ်တော်မှမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်တွင်ပြုလုပ်တဲ့သမိုင်းဝင်သမရရွေးကောက်ပွဲမှာတော့လွှတ်တော်ကိုယ်စားလှယ652ဦးထက်ကထောက်ခံမဲ360နဲ့ဦးထင်ကျော်ကိုသမရအဖြစ်ရွေးကောက်တင်မြှောက်ခဲ့ကြတာဖြစ်ပါတယ်ဆယ်စုနှစ်တည်းအတွင်းပထမဆုံးအချိန်ဖြစ်ရက်သားသမရသစ်ဖြစ်လာသူဦးထင်ကျော်ကအခုလိုရွေးကောက်ခံရမှုဟာပြည်သူတွေရဲ့အောင်ပွဲဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ဆီးရီးယားနိုင်ငံထဲကနေရုရှားစစ်လေယာဉ်တွေထဲကပထမတတုပ်ပြန်လဲထွက်ခွာလာပြီလို့ရုရှားကာကွယ်ရေးဝန်ကြီးကဒီကနေ့အင်ကာနီမှာပြောဆိုပါရယ်ဆီးရီးယားနိုင်ငံတွင်မှာရုရှားရဲ့9လခွဲကြာစစ်ဆင်ရေးဆင်နွှဲခဲ့ပြီးနောက်ရုရှားသမ္မတဗလာဒီမီယာပူတင်ကသူ့ရဲ့တပ်အများစုကိုပြန်လဲရုတ်သိမ်းမယ်လို့ကြေညာပြီးနောက်တစ်နေ့မှာပဲအခုဆောင်ရွက်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ရုရှားနိုင်ငံကိုပြန်မဲ့စစ်လေရင်တွေဆီးရီးယားနိုင်ငံအနောက်ပိုင်းလာတက်ကီယာခေယာဟာမာမင်းလေတပ်အခြေစိုက်စခန်းကနေထွက်ခွာသွားပြီလဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Republican နဲ့ Democratic ပါတီချင်းနှစ်ခုရဲ့ပါတီတွင်သမ္မတလောင်းပနားမရွေးကောက်ပွဲတွေကိုပြည်내၅ခုတို့ကမဲဆန္ဒရှင်တွေဒီကနေ့အင်ကာနီမှာစတင်မဲပေးနေကြပြီဖြစ်ပါတယ်။ Republican ပါတီတွင်အနိုင်ရသူကပါတီညီလာခံ69ဦးရရှိမဲ့ဖလော်ရီဒါပြည်နယ်ကတော့ဒီကနေ့အင်ကာနစ်မဲပွေးပွဲမှာအရေးကြီးတဲ့ပြည်နယ်ဖြစ်ပါတယ်။အိုဟိုင်းယိုးပြည်နယ်ကတော့ဒေါ်နယ်ထရန့်ရဲ့ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကစစ်တို့သူရင်ကိုရင်အခြေအနေနဲ့ရှင်းပြနေရပါတယ
်။တရင်အချင်းချုပ်ကိုမတင်ငိထိုက်ကပြောပြပေးသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမခင်ဖြူရဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ်။ VO American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ53 kHz 585နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။
This program has come to you from the Voice of America, Washington.